လိုမလာ၃ရက်နေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေအကြားရွေးကောက်ပွဲဝင်ပြိုင်ခဲ့သူသမ္မတလောင်း၂ဦးရထားတဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲတွေကိုအထက်နဲ့အောက်တွတ်တော်နေရာကအမှတ်တွေဒီကနေ့အတည်ပြုကြတော့မှာဖြစ်ပါတယ်။ခြေကံဥပဒေတင်ဆက်ပြည့်စွက်ချက်အမှတ်၁၁နှစ်အရာလုံဆောင်ရတဲ့ဒီလုပ်ငန်းဟာပုံမှန်အဖြစ်ဆိုရင်အခုလောက်အတန်ကျကျလောင်လောင်မကြားရဘဲတိတ်တိတ်ဆိတ်ဆိတ်နဲ့ပြီးသွားလေရှိတဲ့လူရိုးလုံဆင်အဆင့်တစ်ခုပဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီကြိမ်သမ္မတရွေးကောက်ပွဲမှာတော့မဲမတမာမှုတွေရှိခဲ့တယ်ဆိုပြီးလက်ရှိသမ္မတဒေါ်နယ်ထရမ့်ကအထောက်အထားအခိုင်အမာမရှိဘဲတောက်လျှောက်ဆွဆွဲပြောဆိုလာတာကြောင့်ဒီအဆင့်အပေါ်မှာပါတယောက်မှုရှိလာတာပါ။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရထားတဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းပြန်လှန်ပစ်ဖို့သမ္မတထရမ့်ကနှီးပေါင်းစုံနဲ့ကြိုးစားနေတာကြောင့်လဲကိုယ်စားလှယ်မဲတွေရည်တွယ်အတည်ပြုရမယ့်အခုအဆင့်ဟာရီပပ်ဘလစ်ကန်အမတ်တွေအနေနဲ့သမ္မတထရမ့်အပေါ်တစ္ဆာခံမှုကိုတက်ပါရမယ်ပွဲဖြစ်လဲမြင်ထားကြပါတယ်။လက်ရှိချိန်ထိဆိုရင်ရီပပ်ဘလစ်ကန်အမတ်တရားကျော်ကကိုယ်စားလှယ်မဲအရေးအတွက်နဲ့ပတ်သက်ပြီးကန့်ကွက်မယ်လို့ပြောထားပါတယ်။အဲဒီလိုပြောထားတဲ့ရီပပ်ဘလစ်ကန်အမတ်အများစုဟာသမ္မတထရမ့်ကိုအခိုင်အမာထောက်ခံတဲ့ပြည်နယ်တွေကဖြစ်ပါတယ်။ဒါပေမဲ့လည်းအောက်လူတော်ကိုဒီမိုကရက်တွေကထိန်းချုပ်ထားပြီးအထက်လူတော်မှလည်းတခြားရီပပ်ဘလစ်ကန်အမတ်အများပြားကယူကော့ပွဲရလဒ်ကိုပြောင်းမြန်လှန်ပစ်ဖို့မရှိဘူးလို့ပြောထားတဲ့အတွက်ကန့်ကွက်မဲ့ရီပပ်ဘလစ်ကန်အမတ်တွေရဲ့လုပ်ရက်ကအောင်မြင်ပွဲမရှိပါဘူး။